ဒီကောက်ပွဲကော်မရှင်ရဲ့မနေ့ကထုတ်ပြန်ချက်ဟာယူကောက်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုသံတွေကိုအစမ်းတိတ်သွားအောင်ဟိုက်လိုက်ခြင်းပဲဖြစ်တယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။တချို့သောပါတီတွေကတော့နင်ပြီးတော့ပါတီအနေနဲ့ဒီကိစ္စကိုပြောဆိုပိုင်ခွင့်ရှိပါတယ်လို့ပြောသူကလည်းပြောပါတယ်။ပြည်တော်စုဒီမိုကရေစီပါတီကဦးသိန်းတင်အောင်ကတော့အခုလိုပြောပါတယ်။
အဲကျွန်တော်တို့မှာကတော့ဒေါကျူမန့်တွေဟာသူ evidence ရှိရင်တော့ကျွန်တော်တို့ကဆက်လုပ်ရမှာပေါ့ဗျာမရှိဘူးပတ်စံလည်းမရှိဘူးဆိုတော့လေဒီတိုင်းပဲထားလိုက်ရတော့မှာပဲတက်နိုင်မှာပါတီတော်တော်များများအတွက်ကကန့်ကွက်ဖို့ဝေဆယ်သိမ်းတင်ရမယ်ဆိုတဲ့ကိစ္စဟာပြဿနာကြီးတစ်ခုလို့ဖြစ်နေတာပါဒီမိုကရေစီပါတီမြန်မာပြည်ကပါတီရဲ့ဥက္ကဋ္ဌဦးသွေကိုမေးမြန်းကြည့်တဲ့အခါမှာမူလကတည်းကမကျေနပ
သူကြီးကလည်းသူတို့ပဲနောက်ပြီးတော့အဆုံးဖြတ်ပေးရမှာလဲကော်မရှင်လူကြီးတွေကကော်မရှင်ကနေအဆုံးဖြတ်ပေးရမယ်တဲ့သူမတရားတာလို့ပါလဲကော်မရှင်ကနေပေါင်းပြီးတော့လုပ်တာ၄ဆိုတော့ဒါတရားဆွဲဖို့လူတွေကျွန်တော်တို့ကိုယ်ကိုယ်လည်းဒီကိုကျိုးဆွတာနဲ့ဒီလိုပေါ့ကျိုးတော်လည်းပဲဒီကောက်မှာမတရားတာမမှန်တာတွေလုပ်တာတွေကိုကျွန်တော်တို့အချက်လက်တွေယူပြီးတော့ကျွန်တော်တို့ကကျွန်တော်ပါတီမှာအဲ့ဒီအချက်လက်တွေကိုတော့ဒီဘက်ကကျရင်ကျွန်တော်က press conference လုပ်ပြီးတော့ပြည်သူ့အစီအခံမှာပေါ့ဗျာအဲ့မင်းအမှန်နဲ့မဲပြတာကိုကျွန်တော်ကျေးဇူးတင်တယ်အဖြစ်ဖြစ်အားလုံးကိုပြည်သူ့အစီအခံတယ်ဆိုပြီးတော့အဲ့ဒီသဘောမျိုးပဲကျွန်တော်ထုတ်ပြန်ပါပါ
press conference လုပ်တယ်ဆိုတာလည်းပဲအခုနောက်ထပ်မှာသူတို့ထုတ်ပြန်ထားတဲ့အချက်တွေနဲ့တို့ကညှိနေတဲ့ပုံစံဖြစ်
ကျွန်တော်တို့ကတော့ဒါကမကကျွန်တော်တို့ကလုပ်ပိုင်ဖို့လိုပဲကျွန်တော်
ပါတီတွေအနေနဲ့ပြည်သူတွေကိုအစီအခံခွင့်ရှိပြီးဒါပါတီရဲ့လုပ်ပိုင်ခွင့်ပဲဖြစ်တယ်လို့ပြောသွားတာပါ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီကဥက္ကင်မောင်ဆွေကိုမေးကြည့်တဲ့အခါမှာတူးချင်းကန့်ကွက်သူရှိရင်တော့ခွင့်ပြုမှာဖြစ်ပြီးပါတီအနေနဲ့ကတော့ကန့်ကွက်ဖို့မရှိဘူးလို့ပြောပါတယ
်အဖွဲ့အနေနဲ့ကတော့ကျွန်တော်တို့ကကန့်ကွက်မှာမဟုတ်ဘူးပြည်သူကဝင်ရောက်ဆောင်ရွက်မှာမဟုတ်ပါဘူးအဲသူတို့လိုအပ်တဲ့အကူအညီရှိလို့လားပြီးကောင်းရင်လည်းပဲကျွန်တော်တို့ကန့်နေတဲ့အကူအညီတော့ပေးရမှာပေါ့ဗျာ
ဟုတ်ကဲ့
အဲနောက်တစ်ခုကကန့်ကွက်ပြီးလို့ရှိရင်ပေါင်း60ပြည်မှာကန့်ကွက်ရေးရှိတယ်စုံစမ်းခိုင်လုံရမယ်ကျန်ချီပါမယ်၁၀သိန်းတင်ရမယ်တင်ပြီးလို့ရှိရင်ကိုကပြန်ယူသိမ်းလို့ရှိရင်၁၀သိန်းတင်မကောက်ဘူးတရားစွဲခံရတဲ့လူတွေကကိုကြားစိတ်ကလေးယောရမယ်ဆိုတော့ပါလို့သိရတယ်လေ
အ
သိရတော့ဒါတွေကကျွန်တော်စဉ်းစားအောင်ပဲအခြေအနေရှိပါတယ်ကျွန်တော်တို့ဥပဒေပညာရှင်အဖွဲ့နဲ့ကျွန်တော်တို့တိုင်ပင်ပြီးမှဒါတွေကိုကျွန်တော်တို့ဌာနချုပ်သဘောထားကိုတိတိကျကျဆွတ်ပြတ်နိုင်မှာဖြစ်ပါတယ
်တကယ်တမ်းကျတော့ပါတီတော်များများဟာငိုတဲကတရားဝင်ကန့်ကွက်ဖို့ကိစ္စကိုကော်မရှင်ကထုတ်ပြန်ထားတဲ့ဤဥပဒေပါပြဋ္ဌာန်းချက်တွေကိုကြည့်ပြီးတုံ့နှင်းနေတာဖြစ်တယ်လို့ပြည်ထောင်စုဒီမိုကရေစီပါတီကဥက္ကဋ္ဌဟောင်းဦးဖြိုးမင်းသိန်းကပြောပါတယ်ရွေးကောက်ပွဲကော်မရှင်မှာတရားဝင်မှတ်ပုံတင်ထားတဲ့ပါတီအနေနဲ့ကတော့တရားဝင်ပဲကန့်ကွက်ဖို့ဆင့်တယ်လို့သူ့အမြင်ကိုပြောပါတယ
်အခုတရားဝင်ပါတီတွေကတရားဝင်ရေဂျစ်စတာလုပ်ထားမှုအပေါ်ကနေတရားဥပဒေလမ်းကြောင်းအရာဒီမတရားမှုကိုရင်ဆိုင်ရမှာ
တင်လို့ရှင်လဲအပူပဲဆိုတဲ့အပိုင်းမျိုးသဘောမျိုးတွေပြောနေကြတယ်အဲ့ဒီပုံမှာဘယ်လိုသဘောထားလဲခင်ဗျာ
ကျွန်တော်ပြောပြမယ်ဗျာမြန်မာပြည်မှာတရားဥပဒေစီရင်မှာလက်စားမှုတွေမတရားမှုတွေရှိနေတယ်ဆိုတာကိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအကုန်လုံးလည်းသိတယ်ကမ္ဘာလည်းသိနေတာပဲဒါပေမဲ့ကျွန်တော်တို့ကဥပဒေဘောင်တွင်းကပဲရင်ဆိုင်မယ်ဆိုရင်ဒီတရားရုံးကိုပဲကျွန်တော်တို့ကတင်ထားမှာဒီတရားရုံးကမတရားမှုတွေဖြစ်ခဲ့တယ်ဆိုရင်ဒါမှသာလေနိုင်ငံတကာတရားစီရင်ရေးကိုကျွန်တော်ဆက်သွားလို့ရမှာလေ
တချို့ကပြောနေကြတာကိုမတရားလုပ်ထားတဲ့ကိစ္စကိုဖော်ထုတ်ပြီးမပြောရဲခြင်းပေါ့တရားဝင်မဆောင်ရွက်နိုင်ခြင်းဟာပေါ့လေကဲရင်များတို့ကဒီလွတ်တော်တဲ့ရောက်သွားလို့ရှိရင်ပြည်သူတွေမတရားလုပ်ခံတဲ့ကိစ္စကိုဘယ်လိုဖော်ထုတ်မလဲဆိုပြီးတော့မေးခွန်းတွေရှိနေပါတယ်ခင်ဗျာအဲ့ဒီပုံမှာကဘယ်လိုများမြင်ပါလဲခင်ဗျာ
အာဒီဥစ္စာကတအားရေးကြီးတဲ့မိကုံးပါပဲ။ဘာဖြစ်လို့လဲဆိုအကြောက်တရားပေါ့ဗျာ။အကြောက်တရားအောက်မှာရောက်နေမယ်ဆိုရင်သူတို့ဘဝကဘယ်တော့မှမလွတ်မြောက်နိုင်ပါဘူး။အရင်တည်းသူတို့ကဘုရားကြီးကိုလိုက်စားနေတဲ့ပြည်သူလူထုအကျိုးအတွက်လည်းသူတို့ဆောင်ရွက်ပေးမှာမဟုတ်ပါဘူး။တွတ်တော်တဲ့ဟိုရောက်သွားရင်ကားပါမစ်တွေရမယ်၊လုံပိုင်ကွင်းတွေရမယ်၊ဒီခရီးလေးတွေနဲ့တင်းနေသွားမယ်ဆိုရင်တော့ဒီ2030ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ဒီမိုကရေစီအင်အားစုဆိုတဲ့လူပုဂ္ဂိုလ်တွေပေါ်မှာကျွန်တော်တို့မိကုံးထုတ်ရမှာပါ။ဒီလူတွေကတကယ်တိုင်းပြည်အတွက်ကိုလုံးပါလားကိုကျိုးရှာပါလားဆိုတာကိုကျွန်တော်တို့မေးကြရှိလာနိုင်ပါတယ်
။ဥဖြူမင်းသိန်းသူ့အမြင်ကိုပြောပြသွားတာပါခင်ဗျာ။